ဖျားပုံအချင်းထောင်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကထောင်တွင်းဝန်ထမ်းတွေနဲ့ငင်းပွားမှုဖြစ်ပွားမှုမှာပါဝင်တယ်ဆိုပြီးနိုင်ငံရေးအကျဉ်းသား18ဦးကိုထတ်တိုးထောင်ဒဏ်6လချမှတ်လိုက်ပါတယ်။တဆယ်ထက်မှာပဲအင်းစိန်အချင်းထောင်မှာလည်းနိုင်ငံရေးအကျဉ်းသား9ဦးကိုအပြင်ခေါ်ထုတ်သွားခြင်းထွက်ပြေးဖို့ကြိုးစားတယ်ဆိုတဲ့အကြောင်းပြချက်နဲ့ပြစ်ဒဏ်ခံခဲ့ရတာရှိတယ်လို့တဝဲထောင်မှာလည်းနိုင်ငံရေးအကျဉ်းသား2ဦးကိုပြစ်ဒဏ်ခဲ့တာရှိပါတယ်။ရန်ကုန်ကစူးစီးတင်ပြလာတာကိုအလိမ်မာပြောပြပေးပါအောင်ခင်ဗျာ။
ARD တိုင်းဖြာပုံမျိုးအချင်းတောင်မှာမတ်လ31ရက်နေ့ညနေ 9:00 ဝန်းကျင်ကထောင်တွင်းစူပူမှုဖြစ်ခဲ့တာကြောင့်ထောင်အာဏာပိုင်တွေကပြစ်ခတ်ဖြိုခွဲခဲ့ပြီးတော့နိုင်ငံရေးအချင်းသားတွေအပါအဝင်ရာဇဝတ်အချင်းသားအများအပြားကိုရိုက်နှိုက်ခဲ့တယ်လို့ထောင်နဲ့နှိစက်သူတွေကပြောပါတယ်။နိုင်ငံရေးအချင်းသားတဦးကိုထောင်ဝင်တဲ့တဦးကစဲဆိုရကနေအခုလိုထောင်စူပူခဲ့တာပါ။ဒီဖြစ်စဉ်မှာပါဝင်ခဲ့တာကြောင့်ဆိုပြီးတော့ရိုက်နှက်ခံထားရတဲ့အကျဉ်းသားတရားစင်ကျော်ကိုထောင်စည်းကမ်းဥပဒေနှစ်နှစ်လေးအရထပ်တိုးပြစ်ဒဏ်6လစီကြာခံဖို့ချမှတ်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာအနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းဦးကအခုလိုပြောပြလာတာပါ
ဒီထောင်6လချမှတ်ခံရတာစုစုပေါင်းအရေအတွက်18ဦးပါခင်ဗျာဘယ်နဲ့ခံရလူတွေရဲ့ကျန်းမာရေးစောင့်ရှောက်မှုကတော့ဖြစ်စဉ်တွေမှာဒီထောင်ဆရာဝန်မဟုတ်ပဲနဲ့ပေါ့နော်သူတို့စစ်တပ်ကပါလာတဲ့ဒီစစ်ဆရာဝန်တွေကတော့ခဏတာကြည့်ရှုပေးရလို့ပြောတယ်တို့တော့လည်းပဲအဲ့ဒီမှာပြင်းပြင်းထန်ထန်တန်ရရှိတဲ့သူတွေကိုတော့ကျွန်တော်တို့ပြည်စုံလုံလောက်တဲ့စေဝါဆောင်ရှောက်မှုမျိုးပေးခဲ့ခြင်းမရှိဘူးပေါ့နော်အဲ့တော့အဲ့ဒီမှာဆိုရင်တချို့နိုင်ငံရေးကျင်းသားတွေကအဲရိုင်းနဲ့ခံရတဲ့တန်ရာတွေနဲ့အဲ့ဒီတိုက်အမောင်ကန်းထဲမှာပဲပေါ့နော်အဲဒီခွေရိုင်လဲပြီးမှထမနိုင်မထနိုင်အောင်လောက်ဒီကိုမှသူတို့အဲဒီဖြစ်ခဲ့တယ်ပေါ့နော်ဖြစ်ခဲ့တဲ့ပုံမှာလည်းအဲသူတို့ဒီရေရစပေါ့နော်အဲ့ဒီဖြစ်တဲ့ဖြစ်စဉ်တရက်ချော်လောက်မှာရေရစဖြစ်လိုက်တာပေါ့သူတို့တောက်တုံးရေရစမပေးဘဲနဲ့တိုက်ခဲပို့ခဲ့တာပေါ့နော်အဲ့ဒန်တန်ချက်တွေနဲ့အဲ့လိုအခြေအနေကိုတော့ကျွန်တော်တို့အဲကြားသိထားတာမျိုးရှိပါတယ
်ထတ်တိုးပြစ်ဒဏ်ချမှတ်ခံရသူတွေထဲမှာနိုင်ငံရေးအကျဉ်းသားတွေဖြစ်တဲ့ကိုအောင်အောင်ဦးကိုပညာအောင်ကိုဝေရံဦးကိုနန်းလင်းအောင်ကိုရှိုင်းညီညီဦးစိုးကိုတုဒ္ဒဇန်တို့ပါပါတယ်ဒီလူ18ဦးဟာအခုဖြစ်စဉ်မှာပြင်းပြင်းထန်ထန်ရိုက်နှက်ခံရသူတွေဖြစ်ပြီးတော့ဒီထဲက3ဦးဟာအခုချိန်အထိထူးထူးထောင်ထောင်သွားလာနိုင်တာမရှိသလိုဂျန်လူတွေကိုလည်းတိုက်ပိတ်ထားပါတယ်။ဒါအပြင်ကျန်းမာရေးစောင့်ရှောက်မှုမပေးဘဲထားထားတာတွေကြုံနေရတယ်လို့ဥတိုက်ထုံးကပြောပါတယ်။တစ်ဆက်တည်းမှာပဲအင်းစိန်အကျဉ်းထောင်မှာလည်းနိုင်ငံရေးအကျဉ်းသား9ဦးကိုအပြင်ခေါ်ထုတ်သွားခြင်းထွက်ပြေးဖို့ကြိုးစားတယ်ဆိုတဲ့အကြောင်းပြချက်နဲ့ပြစ်ဒဏ်ခဲ့ပါသေးတယ်။2023ခုနှစ်တုန်းကအခုလိုပြစ်ခတ်ခဲ့တာဖြစ်ပြီးတော့တနစ်ကြုံမှသာမိသားစုကတည်ဆုံသွားပြီဆိုတာကိုသိခဲ့ရတာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းဦးထွန်းကြည်ကပြောပါတယ်။ဒါဟာထောင်ကတရားဝင်အကြောင်းကြားလို့သိရတာမဟုတ်ဘဲအပြည့်ပြည့်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ကနေတဆင့်စုံစမ်းခိုင်းမှသာသိခဲ့ရတာဖြစ်တယ်လို့သူကအခုလိုပြောပါတယ်။
အခုဝင်နေရတော့စုံစမ်းရင်းစုံစမ်းရင်းစုံစမ်းရင်းနဲ့တကယ်တကယ်ကြတယ်ထောင်ထဲမှာလည်းမရှိဘူးအဲဒီရုံထောက်တာလည်းမရှိဘူးအဲသူတို့ခုနှစ်ယောက်ပျောက်ချမလာပျောက်နေတဲ့ခါကျတော့မိသားစုဝင်တစ်ချို့ကနေပြီးတော့အခုညီလေးတောင်းတာပေါ့နော်ထောင်လည်းစုံစမ်းတယ်ထောင်ကလည်းနေရှိညရှိပေါ့နော်အဲတော့ပြီးတော့ဒီဘက်မှာ ICRC ကိုဝင်ကြီးတောင်းတဲ့ခါကျတော့ ICRC ကအတီးပြူလာတယ်ဆိုတော့ပုံစံမျိုးခုနှစ်ယောက်လုံးပါသွားတယ်ဘောနော်အဲ့ဒီမှာအသက်50ကျော်တွေကလည်း300လောက်ကပါတယ်သမီးတင်သွားတာတော့စီကြသွားပြီအဲ့ဒါခုနှစ်ယောက်ကိုရရဆက်ဆက်ပေါ့ဗျာအဲ့ဒါမိသားစုတွေလည်းမသိရမမြင်ရအလောင်းလည်းမတွေ့ရအလောင်းလည်းပြန်မပေးအစဖြောက်လူခရင်ကိုအစိုးရဆုံးနဲ့ပြင်းထန်ဆုံးသူတို့ချိုးဖောက်နေတာကထောင်သီးသီးမှဖြစ်လာပြီ
တေဆုံးသူတွေဟာအသက်20ကျော်နဲ့အသက်50ကျော်အရွယ်တွေဖြစ်ပြီးတော့သူတို့ကိုပြည်သူ12ဦးကိုတက်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့2023ခုနှစ်ဖေဖော်ဝါရီလ9ရက်နေ့မှာဖမ်းဆီးခဲ့တာပါ။နောက်တစ်ပတ်အကြာဖေဖော်ဝါရီလ14ရက်နေ့မှာတော့လက်နက်တွေရှိတဲ့နေရာကိုလိုက်ပြဖို့ဆိုပြီးတော့အင်းစိန်ထောင်ကနေ9ဦးလုံးကိုခေါ်ထုတ်သွားချိန်မှာထွက်ပြေးဖို့ကြိုးစားတယ်ဆိုတဲ့အကြောင်းပြချက်နဲ့ပြစ်ဒဏ်ခံခဲ့ရတာဖြစ်တယ်လို့ဦးထိုးကြီးကပြောပါတယ်။တေဆုံးသူတွေဟာကိုအောင်ခံပြိုးခေါ်၊ကိုမိုးတိန်၊ကိုပြေဖြိုးငိမ့်ကိုညီညီထွေးနဲ့ဥချစ်ကိုဥအောင်စော်လေးဥတင်စိုးနဲ့ဥအေးသိန်းတို့ဖြစ်ပါတယ်။တဝဲထောင်မှာလည်းအကျဉ်းသားနှစ်ဦးကိုပြင်ပကိုခေါ်ထုတ်တပြက်ခံခဲ့ရတယ်လို့အကျဉ်းသားတွေကိုကူညီပေးနေတဲ့တဝဲခရိုင်နိုင်ငံရေးအကျဉ်းသားများကွန်ရက် DPPN ကထုတ်ပြန်ပါတယ်။တပြက်ခံရသူတွေဟာအသက်25နှစ်အရွယ်ကိုမင်းသူနဲ့အသက်35နှစ်အရွယ် ကိုဝင်းတီဟာတို့ဖြစ်ပြီးတော့မတ်လ18ရက်နေ့ညမှာဒဝဲအချင်းထောင်ကနေစစ်ကား2စီးနဲ့စစ်ဘက်ရေးရလုံခြုံရေးတပ်ဖွဲ့စရဖာကလာရောက်ခေါ်ဆောင်သွားစီမှာအသက်ခံခဲ့ရတာပါဒီလိုတည်ဆုံးတာကိုမတ်လနောက်ဆုံးအပတ်မှာမိသားစုဝင်တွေထောင်ဝင်စာပို့ချိန်မှသာအချင်းထောင်တာဝန်ရှိသူတွေကတည်ဆုံးသွားတဲ့အကြောင်းမိသားစုဝင်တွေကိုပြောပြခဲ့တာဖြစ်တယ်လို့ထုတ်ပြန်ကြမှာပါပါတယ်တည်ဆုံးခဲ့တဲ့ကိုမင်းသူဟာအစ္စလာမ်ဘာသာရေးမော်လဝီဆရာတဦးဖြစ်ပါတယ်သူဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်နဲ့ထောင်ဆယ်နှစ်ကြာခံနေရသူပါကိုဝင်းတီဟာကတော့ရာဇသက်ကြီးပုံမှန်905ကကြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှား51ခန်းငယ်နဲ့ထောင်ဒဏ်9နှစ်ချမှတ်ခံရသူဖြစ်ပါတယ်။ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့ဖျားပုံထောင်အင်းစိန်ထောင်ဒဝဲထောင်အပြင်နေပြည်တော်အချင်းဦးစီးဌာနထိပါ VOA ကအချိန်ချင်းဖုန်းဆက်ပေမဲ့ပြန်လည်ဖြေကြတာမရှိပါဘူး။နိုင်ငံရေးအကျဉ်းသားတွေထောင်တွင်းလက်လွတ်စပယ်အသက်ခံရမှုကိုနိုင်ငံတကာကအလေးပေးအာရုံစိုက်ပေးဖို့လိုအပ်နေပြီလို့နိုင်ငံရေးအကျဉ်းသားဟောင်းဥထုံးကြီးကပြောပါတယ်
နိုင်ငံတကာအနေနဲ့ပေါ့ဗျာ NUG လူ့ခွင့်ရေးဝန်ကြီးဌာနအနေနဲ့ပေါ့နော်အဲ့ဒီဘက်မှာရှိတယ်ကုလသမဂ္ဂ agency တွေရဲ့အဲနောက်တစ်ခုကဒီလိုစီမဲ့ဖက်တိုင်းကြီးတွေပေါ့နော်အဲဆိုတော့ဒါဒါရင်းနဲ့ပတ်သက်လို့ရေငုံနှုတ်ပိတ်မနေနဲ့ပေါ့ဗျာအဲ့ဒါနှုတ်ဆိတ်မနေပဲနှုတ်နှုတ်ပိတ်မနေပဲနဲ့အခုသူတို့ကိုဖိတိရအောင်နဲ့ပေါ့နော်လက်တွေ့ကြကြအဲ့ဒီအရေးယူအပြစ်ပေးနိုင်တဲ့ပုံစံမျိုးတွေဟာမလုံနိုင်သေးရေကတော့ထောင်ထဲမှာရှိနေတဲ့နိုင်ငံကြီးအကျဉ်းသားတွေရဲ့အသက်အန္တရာယ်ပေါ့နော်အဲ့ဒါကတော့ဥထွန်းကြီးတို့အနေနဲ့အလွန်မင်းဆုံးရမကင်ဖြစ်မိတယ်ဗျာ
မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံကြီးအကျဉ်းသားများကိုရက် PPNM ရဲ့အစည်းအဝေးအရ2023ခုနှစ်အတွင်းနိုင်ငံတော်ကအကျဉ်းထောင်တွေမှာတည်ဆုံခဲ့တဲ့နိုင်ငံကြီးအကျဉ်းသား34ဦးရှိပြီးတော့အဲ့ဒီထဲမှာထောင်အတွင်းအသက်ခံရသူ18ဦးနဲ့ဆေးကုသခွင့်အပြည့်အဝမရလို့တည်ဆုံရသူ16ဦးပါဝင်တယ်လို့ဖော်ပြထားပါတယ်ရှင်